စာပေကဗျာတေးသချင်းလောကမှာကဘာကျော်တဲ့အိန္ဒိယခေတ်သစ်စာပေလောကရဲ့ရှေ့ဆောင်ရာဘင်ဒရာနတ်တဂိုးရဲ့တေးသချင်းနဲ့စာပေတွေဟာဘင်္ဂလီယဉ်ကျေးမှုအပေါ်အများကြီးလွှမ်းမိုးခဲ့တယ်လို့တကူရဲ့တေးသချင်းတွေကိုတည်ဆိုသူလွတ်လပ်ရေးတိုက်ပွဲဝင်တဦးလည်းဖြစ်တဲ့ဘင်္ဂလားဒေ့ရှ်အဆိုတော်မီလီယာအာလီကပြောပါတယ်ဘင်္ဂလားဒေ့ရှ်ရဲ့လွတ်လပ်ရေးတိုက်ပွဲမှာတကူရဲ့အမှုပညာတွေကအဓိကလှုပ်ဆောင်မှုတစ်ခုဖြစ်ခဲ့တယ်လို့သူကဆိုပါတယ်အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်မှာလက်တလောနေထိုင်နေတဲ့မီလီယာအာလီကို VOA သတင်းတောက်အာနစ်အာမက်ကမေးမြန်းထားပါတယ်မက်ခင်ဖြူတွဲကအပြည့်စုံကိုပြောပြမှာပါ
1973ခုနှစ်နိုဘယ်စာပေဆုရှင်အိန္ဒိယနိုင်ငံရဲ့ဆွေဆောင်ရကဝိစာဆိုကြီးရာဘင်ဒရာနတ်တဂူရဲ့ကဗျာလင်္ကာစာပေတွေဟာဘင်္ဂလားဒေ့ရှ်လူမျိုးတွေရဲ့နေစဉ်ဘဝတွေယဉ်ကျေးမှုတွေထဲမှာပါမရှိမဖြစ်အစိတ်ပိုင်းတစ်ခုလို့လွှမ်းမိုးတည်ရှိနေပါတယ်။ဘင်္ဂလားယဉ်ကျေးမှုဟာတကူမပါဘဲမပြည့်စုံနိုင်ဘူးလို့တကူရဲ့သချင်းတွေတည်ဆိုရမှာနာမည်ကြီးတဲ့လွတ်လပ်ရေးတိုက်ပွဲဝင်သူတဦးလည်းဖြစ်တဲ့မီလီယာအလီကပြောပါတယ်
။ဘင်္ဂလားဂျီဘွန်နေရာဘင်ဒရာနတ်ချာရာ
ရာဘင်ဒရာနတ်တဂိုးရဲ့ကဗျာလင်္ကာစာပေအရေးသားတွေပကြီဂီတအနုပညာဖန်တီးမှုတွေကဘင်္ဂလီယဉ်ကျေးမှုအပေါ်မှာနက်နက်ရှိုင်ရှိုင်လွှမ်းမိုးထားပါတယ်ဘင်္ဂလီယဉ်ကျေးမှုဟာတဂိုးမပါပဲနဲ့မပြေစုံနိုင်ပါဘူ
းပါကစ္စတန်နိုင်ငံကျေးကနေဘင်္ဂလားဒေ့ရှ်နိုင်ငံခွဲမထွက်ခင်အချိန်တွေတုန်းကဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံဖြစ်လာတဲ့အရှေ့ပါကစ္စတန်မှာတဂိုးရဲ့တည်သချင်းတွေကိုအဲ့ဒီခေတ်ပါကစ္စတန်အစိုးရကပိတ်ပင်ထားခဲ့ပါတယ်ဒီပိတ်ပင်မှုတွေကိုဒေါ်လာနဲ့ယဉ်ကျေးမှုဒေါ်လာရေးတရက်ရှေ့ပါကစ္စတန်မှာပေါ်ပေါက်ခဲ့သလို1982ခုနှစ်ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးတိုက်ပွဲမှာတကူးရဲ့စာပေကဗျာလင်္ကာဂီတအနုပညာတွေကအထူးအခမ်းအနားကနေပါဝင်ခဲ့တာ
ပါ။ရှာဒီနောတာအဂေဂျပန်ပါကစ္စတန်ဆော်ကာရိုဘင်ဂျိုဆွန်ဂီဂါဝ
လွတ်လပ်ရေးကာလမတိုင်ခင်ကပါကစ္စတန်အစိုးရဟာတကူးရဲ့တချင်းတွေကိုရေဒီယိုနဲ့ရုပ်သံတွေမှာလွှင့်ခွင့်မပြုခဲ့ပါဘူး။ဒါပေမဲ့လည်းဘင်္ဂလားဘာသာစကားကိုလွတ်လပ်စွာပြောဆိုခွင့်ရရေးလှုပ်ရှားမှုအပါအဝင်ယဉ်ကျေးမှုတော်လှန်ရေးကတော့ရပ်မသွားခဲ့ပါဘူးအရှေ့ပါကစ္စတန်ကဘင်္ဂလီတွေဟာတကူးရဲ့ကဗျာစာပေတွေနဲ့ဖွံ့ဖြိုးလာခဲ့တဲ့သူတို့ရဲ့ယဉ်ကျေးမှုမှာရာဘင်ဒရာနတ်တကူးကိုခြံလှပ်ထားတာမျိုးလုံးဝလက်မခံကြပါဘူ
းတကူးရဲ့တည်သင်းတွေဟာဘင်္ဂလီယဉ်ကျေးမှုတစ်စိတ်တစ်ပိုင်းဖြစ်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးဖခင်ကြီးဘန်ဂါဘန်ရူရှိခ်မူဂျီဘာရာမန်ကလည်းတကူးရဲ့စာပေဂီတတွေနဲ့လွှမ်းမိုးခဲ့တဲ့ဘင်္ဂါလီလူမျိုးတွေရဲ့ကိုယ်ပိုင်ယဉ်ကျေးမှုဘာသာစကားတွေကိုထိမ့်သိမ်းဆောင်ရှောက်ခွင့်အခြေခံအခွင့်အရေးတွေရဖို့လွတ်လပ်ရေးတိုက်ပွဲအတွင်းဥဆောင်တိုက်ပွဲဝင်တောင်းဆိုခဲ့တယ်လို့မီလီယာအလီကပြောပါတယ
်။ဘွန်ဂိုဘွန်သူကျော်ခွန်ရာဇနီတိကေဘွန်အကနော်မစ်အဓိကာရိုက်တ်ချဝါဒဒါဗီဂျာနာလင်တာမ
ူဘင်္ဂါဘန်ဟူရှိခ်မူဂျီဘာရာမန်ကဘင်္ဂလီတွေကိုနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာအခွင့်အရေးတွေပေးဖို့တောင်းဆိုတဲ့အချိန်မှာပြည်သူလူထုအတွက်တရားကိုယ်ပိုင်ယဉ်ကျေးမှုဆိုင်ရာအခွင့်အရေးတွေကိုပါတောင်းဆိုခဲ့ပါလေ။ဘင်္ဂလားဒေ့ရှ်ပြည်သူတွေကိုယ့်ရဲ့အတွေ့အခေါ်အမျှော်မြင်တွေကိုကိုယ့်ဘာသာစကားနဲ့တီးကုံဖွဲ့ဆိုနိုင်တာမျိုးကိုယ်ပိုင်ဘာသာစကားနဲ့ပြောဆိုနိုင်တာမျိုးကိုသူကဖြစ်စေခြင်းခဲ့တာပါ။အ
ိန္ဒိယနဲ့ဘင်္ဂါလီစာပေလောကရှေ့ဆောင်ကမ္ဘာကျော်အလင်္ကာစာတွေရေးဖွဲ့တီးကုံခဲ့တဲ့ရာဘင်ဒရာနတ်တကူရဲ့စာပေတွေဟာမြန်မာပြည်သူကြားမှာလည်းလူသိများထင်ရှားပါတယ်။တကူကိုယ်တိုင်လည်းမြန်မာနိုင်ငံကိုနှစ်ကြိမ်လာရောက်ခဲ့ပူတာပါ။ရာဘင်ဒရာနတ်တကူဟာ1982ခုနှစ်ဩဂတ်လ9ရက်နေ့မှာကွယ်လွန်ခဲ့ပြီးကဗျာလင်္ကာစာအုပ်ပေါင်း60လောက်နဲ့ဝိထုတုဝိထုရှိပြားဆက်စားတဲ့စာပေပေါင်းများစွာကိုရေးသားခဲ့ပြီးတော့တေးသချင်းပေါင်း3000ကျော်ကိုရေးဆက်တည်ကုန်ခဲ့ပါတယ်ရှင်။